မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကလက်ဗရောင်းတောင်ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းတွေးရှိမှုတွေကိုဒီနေ့ကြေညာချက်ထုတ်ပြန်လိုက်တာတွေ့ရပါတယ်ဆရာ။အဲ့ဒီကြေညာချက်ဟာဘယ်နှစ်ရက်စုံစမ်းစစ်ဆေးပြီးတော့ဒီလိုမျိုးထုတ်ပြန်နိုင်ခဲ့ပါသလဲရှင
့်။29ကနေစပြီးဆောင်ရွက်တာပေါ့နော်။29 30 31ဒီနေ့ဆိုတော့9ရက်ကြာတာပေါ့
။အဲ့ဒီဖြစ်ပေါ်ခဲ့တဲ့ပဋိပက္ခမှာထိခိုက်သေးဆုံးမှုတွေရှိခဲ့တာနဲ့ပတ်သက်ပြီးတော့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်မှုကဘာတွေအားနည်းခဲ့ပါသလဲရှင
့်။ဒီမှာပေါ်ပြတဲ့အချိန်မှာလူစုခွဲဘွားသူအဆင့်လိုက်သူက90လောက်သူတော့ရမယ်လေ။သူအဆင့်လိုက်အကွာဝေးလိုက်ဆိုတော့အဝေးရလာရင်ဗာလည်းနဲ့နဲ့ပြည့်ရမယ်။နီးလိုက်ရင်ဗာလည်းနဲ့ပြည့်ရမယ်။ကျွန်တော်တို့အပိုင်းလိုက်သူသုံးဆွဲတဲ့အခြေအနေမျိုးမရှိပဲလက်နဲ့တည်းအလုံးတစ်ပြိုင်တည်းအရေးပေါ်သုံးဆွဲလိုက်တော့တွေ့ရတယ်နီး။နောက်ကုကဲမှုအဖွဲ့ကလည်းလုံခြုံရေးစီမံချက်ပါတဲ့ပစ္စည်းပစ္စည်းအားအသုံးဆောင်တွေကိုဆင့်လိုက်ဆောင်ရွက်နိုင်ခဲ့မှုမရှိတာကိုလည်းတွေ့ရတာပေါ့နော်။အဲနောက်ဆုံးစစ်ခုနှစ်မှာအဓိကကျစုကိုတိကျတော့ပြင်မိတ်ပြီးတော့ပြည့်ရမယ်ဟာမှာအခုကအဆင့်တစ်ချို့ကျော်တော့နောက်ဆုံးအဆင့်ကိုရောက်သွားတာတယ်လို့တွေ့ရတယ
်။ဟုတ်ကဲ့ပါရှင်။ဆရာတို့ရဲ့ထုတ်ပြန်ကြေညာချက်မှာဒေါခင်ဝင်းတေဆုံးမှုကိုတင်မှုတေကင်းဖြစ်ဆက်လက်ဆောင်ရွက်ပေးဖို့ပြောကြားထားတွေ့ရပါတယ်ရှင်။ဒါပေမဲ့မိသားစုဝင်တွေကလူသက်မှုအဖြစ်နဲ့အမှုဖွင့်ရေးယူဖို့အတွက်သုံးဆောင်နေရတာရှိရပါတော့။အဲ့ဒီပုံမှာဆရာအနေနဲ့ဗာများပြောချင်ပါတယ်ရှင
်။ဒါကရေးကိစ္စဆောင်ရွက်ကြတာဖြစ်တဲ့အတွက်ကျွန်တော်ဘာမှမပြောလို့ပါဘူး။ဥပဒေအတိုင်းဆောင်ရွက်ဖို့ပဲရှိပါတယ
်။ဟုတ်ကဲ့ရှင်။ဆရာတို့ရဲ့စုံစမ်းစစ်ဆေးမှုတွေအရာပေါင်းရင်းနေတဲ့ဆောင်ရွက်ချက်တွေအပေါ်မှာရေးယူသွားဖို့ဘယ်လိုမျိုးများတိုက်တွန်းထားပါတယ်ရှင
်။အဲ့ဒါကတော့တက်ဆိုင်ရပါတော့။တာဝန်ရှိတဲ့လူကိုကယ်မှုအဖွဲ့မှာတာဝန်ရှိတဲ့လူပေါ်ထုတ်ဖို့ပေါ်ထုတ်ဖို့ကလည်းရေးတက်ဖွဲ့မှုရုံးပေါ့။စကိုင်းတိုင်းဒေသကြီးရေးတက်ဖွဲ့မှုရုံးပေါ့နော်။အဲ့ဒါပေါ်ထုတ်မလား။ဒါမှမဟုတ်ရင်တိုင်းဒေသကြီးရေးတက်ဖွဲ့မှုကပဲပေါ်ထုတ်မလား။ဒါမှမဟုတ်မြန်မာနိုင်ငံရေးတက်ဖွဲ့ကပဲစုပြီးတော့ပေါ်ထုတ်မလား။ဒါတော့သူတို့လှုပ်ဆောင်ခြင်းအတိုင်းလှုပ်မှာဖြစ်ပါတယ်။သူတို့ရဲ့လှုပ်ပိုင်ခွင့်အတွင်းကသူတို့လှုပ်မှာဖြစ်ပါတယ်။
ဆရာတို့ဒီလိုမျိုးရေးယူဖို့တိုက်တွန်းတာကအဓိကဘသူတွေကိုတိုက်တွန်းထားပါသလဲရှင်
။ဘသူကမှတာဝန်ရှိတဲ့လူပဲဆရာတို့ပြောတာပေါ့နော်။တာဝန်ရှိတဲ့လူတိုက်တွန်း။တာဝန်ရှိတဲ့လူကနေပြီးတော့အရေးယူဆောင်ရွက်ဖို့ပဲတိုက်တွန်းတာပေါ့
။ဟုတ်ကဲ့ရှင်။ဝမ်မောင်ကုမ္ပဏီကဝန်ထမ်းတွေကလည်းအခင်းဖြစ်တဲ့နေရာမှာရှိနေရလို့လည်းသိရပါတယ်ရှင်။အဲ့ဒီခါကျတော့ဒီပဋိပက္ခမှာဒီဝမ်မောင်ကုမ္ပဏီဘက်ကဝန်ထမ်းတွေကရောပအဝင်ပတ်သက်နေတယ်လို့စုံစမ်းမှုမှာတွေ့ရှိရပါသလားရှင
်။ပအဝင်ပတ်သက်တဲ့လူပြောရရတယ်မပြောရရသူတို့ကတော့ဘာမှဟိုပြစ်ခတ်တာတွေပါတော့မလုပ်ဘူး။ဒါပေမဲ့သူတို့ကဘာလုပ်တယ်လဲဆိုတော့သူတို့အလုပ်သမားတွေကခြံစည်းရိုးကတယ်။ညီတွေတူးတာကတော့ဝမ်မောင်ကုမ္ပဏီကအလုပ်သမားတွေပဲဆောင်ရွက်တယ်။လူစုလူဝေးကိုဖြိုခွဲတာတော့ဟိုကာကွယ်တာတော့ကြတော့ရဲတပ်ဖွဲ့ကလုပ်တယ်။အဲ့ဒါပါပဲ
။ဟုတ်ကဲ့ပါဆရာ။အခုဆရာတို့ဒီနေ့ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ကိုဘယ်လိုပို့သွားဖို့ရှိပါသေးလဲရှင
်။အဲနိုင်ငံတော်တာဝန်ရုံးတော်ပို့ပါခင်ဗျာ။အဲဘယ်ဟိုတော့မပို့ဒါတော့အားလုံးသိပြီးတဲ့အတိုင်းသိချင်တဲ့လူတွေကဟိုဒီ website မှာကြည့်လိုက်ရုံနဲ့အားလုံးသိမှဖြစ်ပါတယ်
။ဟုတ်ကဲ့ပါဆရာ။ဒီကြေညာချက်ဟာလက်ရှိပေါ်ဖြစ်ပွားနေဆဲဖြစ်တဲ့ဒေသခံတွေနဲ့ကုမ္ပဏီရဲ့ကြားတင်းမာမှုတွေအပေါ်မှာဘလောက်အတိုင်းအတာထိဖြည့်ရှော့ပေးနိုင်မလဲရှင
်။ဒါလည်းစဉ်းစားဆင်ခြင်ပြီးတော့တက်ဆိုင်တဲ့သူအားလုံးကလည်းနားလည်သဘောပေါက်ပြီးတော့နောက်ကျင့်ကြရင်တော့ဒီလိုမျိုးမဖြစ်အောင်လို့သူတို့စဉ်းစားပြီးတော့ပြည်လည်သွားမယ်လို့ထင်ပါတယ်။ညော့သွားမယ်လို့ထင်ပါတယ်။ကျွန်တော်တို့ကတော့ဘသူဘသူမှပဲနစ်နာမှုမဖြစ်စေချင်ပဲနဲ့လေ။တိုင်းပြည်လည်းမနစ်နာရအောင်တက်ဆိုင်ရအာဏာတိုင်းလည်းမနစ်နာရအောင်ကြွားသားတွေလည်းမနစ်နာအောင်မြန်မြန်တက်တာနဲ့ညှိနှိုင်းဆောင်ရွက်တာကိုပဲဆက်လုပ်ကြည့်ပါလေ
။အခုလိုမျိုးပြည့်စုံစုံဖြည့်ကြပြီးတော့ဆရာကိုကျေးဇူးများတင်ပါတယ်ရှင်။